Republican Tamara Long Donald Trump နဲ့ Democrat Party Tamara Long Hillary Clinton တို့နှစ်ဦးဟာအခုအထိတည်နေပြည်နေတဲ့သူတို့ရဲ့ Tamara ဖြစ်နိုင်ရေးကြိုးပမ်းမှုတွေကတတိယအကြိမ်မြောက်စကားစစ်ထိုးပွဲကိုဒေသဆန်တော်ချင်းပို့ထိုးနေနောက်ပိုင်းမှာပြုလုပ်ကြတာမှဖြစ်ပါတယ်။ဒါဟာတန်ပေါင်းများစွာသော American မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလဲလောင်းနှစ်ဦးအကြားကအကြောင်းအရာပေါင်းစုံအတွက်မူဝါဒဆိုင်ရာကိစ္စရပ်တွေကိုနောက်ဆုံးကြားသိခွင့်ရှိကြမှာလည်းဖြစ်ပါတယ်။အမေရိကန်တမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးသမ္မတဖြစ်လာရေးကြိုးပမ်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာနိုင်ငံရေးလောကထဲကိုပထမဆုံးအကြိမ်ဝင်ရောက်လာတဲ့အင်ချမ်းမြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရမ့်ထက်လူထုစစ်တမ်းတွေမှာအသာစီးရနေတဲ့အနေအထားနဲ့နေဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာကျင်းပမဲ့စကားစစ်ထိုးပွဲကိုစစ်မြင့်ပေါ်ကိုရောက်လာမှာဖြစ်ပါတယ်။ဒါဟာနိုဝင်ဘာလ10ရက်နေ့မှာပြုလုပ်မယ့်ရွက်ကောက်ပွဲမတိုင်ခင်သတင်းပတ်3ပတ်တောင်မလိုတော့တဲ့အချိန်မှာထရမ့်အနေနဲ့လူထုစစ်တမ်းတွေမှာခွန်နစ်ရခိုင်နှုန်းအသာစီးရနေတဲ့ကလင်တန်ရဲ့ဥဆောင်မှုရော့ကျသွားအောင်လှုပ်ဆောင်ဖို့နောက်ဆုံးအခွင့်အရေးလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့ဇန်နဝါရီလမှာယာရုကနေအနားယူတော့မယ့်သမ္မတဘာရက်အိုဘားမားရဲ့အရေးအယာကိုဆက်ခံမဲ့55ရာမြောက်အမေရိကန်သမ္မတဖြစ်လာရေးအတွက်အကြီးအချင်းပြည့်မီသူမဟုတ်ဘူးလို့အပြန်အလှန်ပြောဆိုထားကြပါတယ်။အခုကျွန်တော်တို့အတန်လွှင့်ပြီးမကြခင်မိနစ်ပိုင်းအလိုမှာစတင်မဲ့ဒီနောက်ဆုံးစကားစစ်ထိုးပွဲကိုတော့ Fox ရုပ်သံသတင်းဌာနက Chris Wallis ကမိကွန်းနေကိုမေးတဲ့သူအဖြစ်တာဝန်ယူသွားမှာဖြစ်ပြီးလူမှုကြီးကြပ်ရေးအမေရိကန်နိုင်ငံသားတွေရဲ့လူမှုရေးခန်းစားခွင့်ဆိုင်ရာကိစ္စရပ်တွေတိုင်းပြည်ကတင်နေတဲ့ရေရှည်အကျွေးတွေကိစ္စနိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်ထားရေးစီးပွားရေးနိုင်ငံခြားရေးမူဝါဒစတဲ့အကြောင်းအရာ6ခုကိုအခြေခံပြီးမေးသွားမှာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းတူဦးချင်းစီအနေနဲ့မေးခွန်းတစ်ခုစီကို2မိနစ်စီဖြေကြားခွင့်ရှိမှာဖြစ်ပြီးကြံကိုယ်စားလှယ်လောင်းကလည်းတံပြန်ခြေပခွင့်ရှိမှာဖြစ်ပါတယ်။စကားစစ်ထိုးပွဲဟာစုစုပေါင်းမိနစ်90ကြာမှာဖြစ်ပါတယ်။